တောင်ကိုရီးယားနိုင်ငံမှာသမ္မတရွေးကောက်ပွဲအတွက်နေဆန္ဒရှင်တွေဒီကနေ့မဲပေးနေကြပါပြီ။တောင်ကိုရီးယားခြေကံဥပဒေအရ၅နှစ်ကြာသမ္မတတန်းအတွက်ဒုတိယအကြိမ်ထပ်ပြီးရွေးကောက်ပွဲဝင်ခွင့်မရှိတော့တဲ့လက်ရှိသမ္မတမွန်ဂျဲအင်းနေရာကိုရယူနိုင်မှုသမ္မတကိုယ်စားလှယ်လောင်းတွေအကြိမ်နဲ့ရှင်းနိုင်နေကြပါတယ်။ဒီထဲမှာအထူးကပြင်းနေတာကတော့သမ္မတမွန်ဂျဲအင်းရဲ့ဒီမိုကရက်တစ်ပါတီကသမ္မတကိုယ်စားလှယ်လောင်းပြည်နယ်အုပ်ချုပ်ရေးမှူးကောင်ဇီဂျဲမြူးနဲ့အတိုက်ခံကွန်ဆာဗေးတစ်ပီပယ်ပါဝါပါတီကသမ္မတကိုယ်စားလှယ်လောင်းအစိုးရဝတ်လွန်တော်ရဟောင်းယွန်းစုကယူတို့ဖြစ်ပါတယ်။ဒါပေမဲ့လည်းလူသဘောထားစစ်တမ်းတွေအရသူတို့နောက်စလုံးကိုလူကြိုက်မများလာပဲလဲဆွယ်စီယုံမွေးတွေဟာလည်းအကြိမ်တဲ့ထောက်ဆောင်မှုဆိုင်ရာအပြန်အလှန်ဆွဆွဲချက်တွေပို့ကိုရတက်ခတ်မှုတွေနဲ့ပြင်းထန်လာပါလေ။တောင်ကိုရနိုင်ငံမှာဥယျာဉ်ခြံပြည်ဈေးတွေအဆမတန်ထိုးတက်နေတာလူငယ်အလုပ်လက်မဲ့လုံမြင့်မားနေတာနဲ့ကိုဗစ်ကာယောဂါကြောင့်စီးပွားရေးကျဆင်းနေတာလို့အရေးကြီးဖြေရှင်းရမယ့်ပြဿနာတွေအများကြီးရှိနေတာပါ။ထိတ်ခါပြေးနေတဲ့သမရကိုယ်စားလောင်းမြောက်စလုံးကိုလူကြိုက်မများပေမဲ့မဲသေးသူအရေးအတွက်ကတော့ရုံနဲ့မတော်ပဲဒီကနေ့ဒေသဆန်တော်ကြီးနေ့လယ်3နာရီအထိဆိုရင်မဲပေးဝရှိသူစုစုပေါင်းအရေအတွက်ရဲ့68ရာခိုင်နှုန်းမဲပေးပြီးသွားကြပါပြီ။ဒါအပြင်2019ခုနှစ်သမ္မတရွေးကောက်ပွဲနေ့အလားတူအချိန်မှာမဲပေးခဲ့သူအရေအတွက်ထဲ4ရာခိုင်နှုန်းပိုများပါတယ်။